ကြာသေးခင်ကထွက်ရှိလာခဲ့တဲ့ကလောင်အမည်ဟန်တာဝရီဦးဝင်းတင်အမည်နဲ့ရေးသားခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်သတင်းစာဆရာကြီးဦးဝင်းတင်ရဲ့စာအုပ်ရဲ့အမည်ကတော့ဘာလဲဟဲ့လူငရဲဆိုတဲ့စာအုပ်ပါ။အဲဒီစာအုပ်ထဲမှာအင်းစိန်ထောင်ထဲကအထူးတရားရုံးရဲ့နောက်ဖက်တီးတန့်လုံချင်းတိုက်မှာဝိုင်းဖွဲ့စားတော့ရေမောဟားတိုက်နေကြတဲ့စစ်ရာရှိကြီးတွေရဲ့ရှေ့မောက်ကိုတရားသူကြီးကသွားသွားပြီးတော့နိုင်ငံရေးပြစ်မှုတွေနဲ့ဆွဲဆိုခံရသူတွေကိုပြစ်ဒဏ်ထောင်ဒဏ်ဘလောက်ချမှတ်ရမယ်ဆိုတာအမိန့်ခံယူရပုံတွေပါရှိပါတယ်။အခုလိုပြောင်းကြကြတရားရုံးကိုစစ်တပ်ကကုတ်ကဲတဲ့တပ်မတော်သားအမိတပ်မတော်သားအဖခင့်မတိုင်ခင်ပြည်သူသားအမိပြည်သူသားအဖပြည်သူကိုဥထိတ်ထားတဲ့ခက်ကတပ်မတော်အရာရှိကြီးတဦးဖြစ်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌသူရဦးတင်ဦးကနိုင်ငံရေးအရာတိုင်းပြည်အတွက်လှုပ်တာပဲဆိုပြီးတရားခွင်တစ်ခုမှဝင်ရောက်ဆွတ်ဖက်မိခဲ့လို့သူတရားရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံကိုအခုလိုပြောပြပါရစေ
။ကျွန်တော်ကစစ်တွေမှာဓာတ်ပေါင်းစုမှုဘဝနဲ့နေတယ်။နေတော့အဲ့ဒီတုန်းကခိုးဝင်တဲ့သူတွေနဲ့ပတ်သက်ပြီးတော့အတားအဆီးပိတ်ပိတ်နေလှုပ်ကြတယ်။ကိုယ့်ဘက်ကဝင်တဲ့လူတွေကဒီဘက်ရောက်နေတာတွေကိုကျွန်တော်တို့ကဒါပြန်လဲဆီးပြီးထုတ်ရမယ်ဆိုတော့ဖြစ်တော့အဲ့ဒါတွေကျွန်တော်လုပ်ခဲ့ရတယ်။အဲ့တော့အဲ့ဒီမှာ case တစ်ခုဖြစ်တော့ Sandoliwa case ပေါ့။ Sandoliwa မှာအဲ့ဒီလိုပဲတယောက်ကိုကျွန်တော်တို့ကနေပြီးတော့တရားစွဲတယ် illegal immigration act နဲ့တရားစွဲတယ်ကျွန်တော်တို့ကကျွန်တော်တို့ရွှဲကြပေါ့ဗျာသူ့ကိုကျွန်တော်ကကြည်ထားတာကဒီနှစ်ယောက်ဟာခိုးဝင်ရတဲ့လူနှစ်ယောက်သူတို့အပြေးပေးလို့အမိတ်ချလိုက်ရင်ကျွန်တော်က eviction order ထုတ်ပြီးတော့ဟိုဘက်က East Pakistan ကိုပြန်ပို့ဟိုတော့ East Pakistan ကိုပြန်ပို့မယ်ဆိုပြီးတော့အမိတ်ထုတ်လိုက်ပြီးတော့အဲ့လိုလုပ်လိုက်တာလို့တော့ဟိုအောက်တရားရုံးမှာကျွန်တော်တို့အတန်ရတယ်ဗျာဒါမှမဟုတ်သူတို့ကအပီးလုပ်တယ်ဟိုဒီ district session judge ကိုသူတို့ကဟိုအပီးတင်တယ်ဗျာအပီးတင်တော့ဟာအဲ့အပီးမှာတရားသူကြီးက justice ကိုကိုကြီးဗျာဒီတော့ကျွန်တော်ကလည်းပဲဒါနဲ့သူ့ကိုစီးယုံပြီးတော့ဒီ case တင်လာလို့ရှိရင်ခင်ဗျာဒါနဲ့ပတ်သက်လို့ dismiss လုပ်ပေးပါကျွန်တော်တို့ကဘာလို့လဲနိုင်ငံရေးအရာဖြစ်နေတာဒီလောက်တောင်လူတွေကိုကျွန်တော်ကနှင်းညင်တာကိုဥပဒေမဲ့နှင်းတာဖြစ်မှဆိုတဲ့အတွက်ခင်ဗျာဥပဒေအရာဒါကို case လုပ်ပေးတဲ့အနေနဲ့ကျွန်တော်တို့က case ဘောအနေနဲ့ဒါကိုကျွန်တော်ကထုတ်ချင်တယ်ဒါကြောင့်ခင်ဗျာလုပ်ပေးပါသူကကောင်းကောင်းမပါဟုတ်ကဲ့ပါညာပြောတာပေါ့ဗျာအဲ့ဒီနေ့ကျတော့တရားရုံးမှာသူကဒီတရားစွဲတဲ့ဥပဒေမှာတဲ့အောက်ကဒီတရားခဏ၂ယောက်ကကျွန်တော်တို့ထုကြည့်ချက်ထဲမှာအချက်လက်တွေကိုထောက်ထားရတော့လာကောင်းပြီးတော့အဲ့ဒါကိုပြန်ပြီးတော့ကျွန်တော်တို့ဒီခိုင်ခိုင်မာမာတည်တည်ပြည့်နေတဲ့အဘက်ကိုလုံလောက်မှုမပေးဘူးတဲ့ဒီပရိုဆူဂျင်းဘက်ကကျွန်တော်တို့ဆွဲတဲ့ဘက်ကဒါမှမဟုတ်သူ့ကိုလွတ်စေဆိုပြီးတော့ချလိုက်တယ်ဗျကျွန်တော်ကဒေါသဖြစ်တာဟောရကျွန်တော်လူငယ်လက်လူငယ်ကိုဒီတော့ကျွန်တော်ကဥကိုယူခင်ဗျာဘာလုပ်တာလဲခင်ဗျာနိုင်ငံရေးနဲ့ပတ်သက်နားမလဲဘူးလားလို့ကျွန်တော်ပြောတော့သူကပြုံးပြုံးပဲဗျဟိုဘုံမူးတဲ့သူကအင်္ဂလိပ်လိုပြောတယ်ဘုံမူးတဲ့မင်းကကွန်တက်ဘတ်တကုတ်ဖြစ်နေပြီတဲ့ငါတရားစွဲနိုင်တယ်တဲ့သူကအဲ့လိုပြောတယ်ဗျပြောတော့ကျွန်တော်ကဘေးနာရှိတယ်လော်ယာကိုမေးတယ်ကွန်တက်ဘတ်တကုတ်ကဘာလဲလို့ကျွန်တော်မေးတော့အဲ့ဒါဟိုတရားရုံးကိုမထီမဲမြင်ပြုတယ်တရားစွဲနိုင်တယ်လို့ပြောတာဆိုကျွန်တော်ဒေါ်သာထောင်းနေပြတော့အေးကွန်တက်ဘတ်တကုတ်မကဘာနဲ့ဆွဲဆိုဂရုမဆိုင်ဘူးအဲ့တော့ဒါနဲ့ပတ်သက်တဲ့အလုံးလက်မခံမကြိုက်ဘူးကျွန်တော်လည်းဟိုစစ်ဘိုးတို့ရဲ့မာနပေါ့ဗျာအဲ့တော့ပြောပြီးကျွန်တော်တရားမထွက်လာတယ်နေ့သုံးရက်ကြာတော့ကျွန်တော်ခေါ်တာပဲဗျာရန်ကုန်ကခေါ်တယ်မင်းကွန်တက်ဘတ်တကုတ်စွဲထားတယ်တဲ့မင်းကိုတဲ့ဆိုပြီးတော့အဲ့ဒါပါသွားတော့အဲ့မှာကန်နဆော်မွန်ကြီးကကျွန်တော်တို့ဘက်က Judge of the General ဗျအဲ့ဒါနဲ့ကျွန်တော်ကအဲ့ဒီကျွန်တော်ဘက်ကကန်နဆော်မွန်ကသူလိုက်ပါပြီးတော့ပြောတယ်ဆိုတယ်ပေါ့ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့တောက်ဆုံးတရားရုံးကဒီအမှုကိုရုပ်သိမ်းလိုက်တယ်ဗျအဲ့တော့သဘောပြည့်ချင်တာကဘာလဲလို့ဆိုတော့မစ်စစ်ဘိုကြီးဘာကြီးဖြစ်ဘယ်လောက်ပဲဖြစ်ဖြစ် The rule of law ရ The civil rule ဗျပြည်သူကအုပ်ချုပ်တာဗျအဲ့တော့ပြည်သူကအမိပြည်သူကအဖပြည်သူကအဓိကဗျအဲ့တော့ဘာမှဆိုပြည်သူစန္ဒနဲ့ဖြစ်ရမယ်သဘောအဲ့တော့ကျွန်တော်တို့ကဝန်တန်းမယ်ဝန်တန်းဟာရှိပြည်သားဥပဒေနဲ့အညီလိုက်လာပြီးတော့တရားဥပဒေရဲ့စိုးမိုးရေးတိုင်းဆောင်ရွက်ပေးရမယ်။ဘလောက်ပဲယာရူကြီးကြီးနေနေဒီဥပဒေကိုဖောက်ပြတဲ့ဆိုရင်တော့ဥပဒေဖောက်ပြရဆောက်ပြကြောင်းအတွက်တော့မင်းဟာဟလာကျွန်တော်တို့တရားဥပဒေနဲ့အညီတော့တရားမျှတမှုရအောင်လုပ်ပေးရမယ်ဆိုတာသဘောပေါက်တယ်ဗျ။
မနိုင်ငံတွင်ကိုခိုးဝင်သူတွေကိုတစ်ဖက်နိုင်ငံဖြစ်တဲ့အဲ့ဒီအချိန်တုန်းကအရှေ့ပါကစ္စတန်အခုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်ပို့ရေးအတွက်တရားရုံးစီရင်ချက်ကိုဝင်ပြီးဆွတ်ဖက်ခဲ့လို့တရားရုံးကိုမထေမဲ့မြင်ပြုမှုနဲ့ဆွဲဆိုခံရတဲ့အတွက်စစ်ဥပဒေကျုံးတဲ့အတူအရက်ဖက်တရားရုံးမှာတွားပြီးတရားရင်ဆိုင်ခဲ့ရပုံကိုအငိမ့်စားဗိုလ်ချုပ်ကြီးသူရဦးတင်ဦးကပြောပြသွားခဲ့တာပါအရေးအကြောင်းဆိုရင်တပ်မတော်ကိုလူထုကြားထဲမှာဝင်ရောက်တပ်ဖြောက်ပြီးရန်သူကိုတွန်းလှန်တိုက်ခိုက်မယ်လို့မြန်မာစစ်ခေါင်းဆောင်တွေတပ်မတော်အခမ်းအနားတွေမှာမိန့်ခွန်းချွေလေးရှိပါတယ်ပြည်သူလူထုကိုရန်သူလိုသဘောထားပြီးတပ်မတော်သားအမိတပ်မတော်သားအဖတပ်မတော်ခေါင်းဆောင်တွေကိုသာဥထိတ်ထားဖို့တွန်းတင်ချင်းခံရတဲ့တပ်မတော်ဟာဖက်စစ်ဂျပန်တော်လှန်ရေးအချိန်ကလိုလူထုကြားမှာဝင်ပြီးနေလို့ရပါမလားလူထုကဒီကနေ့တပ်မတော်အပေါ်ဘယ်လိုသဘောထားရှိသလဲအဲ့ဓာရီကိုဒီကနေ့စစ်ခေါင်းဆောင်တွေတကယ်ပဲမသိလို့ ဒီလိုပြောနေတာလားတိတိနဲ့လူကြားကောင်းပြောနေတာလားဆိုတာကိုတော့လူလူကြားမှာဝင်းပြီးတက်ဖြောက်မယ်လို့ပြောနေတဲ့စစ်ကောင်းဆောင်တွေကိုယ်တိုင်ပဲသိကြမှာဖြစ်ပါတယ်ဒီကနေ့ခေတ်တမ်မရော်သာအမိတမ်မရော်သာအဖခင်နဲ့မတူတဲ့ပြည်သူသာအမိပြည်သူသာအဖခင်ကတရုတ်ဖြူကျူးကျော်မှုကိုပြန်လည်တိုက်ထုတ်ရမှာပြည်သူကတမ်မရော်ရဲ့နောက်တန်းကနေတခဲနဲ့ထောက်ခံအားပေးပံ့ပိုးမှုတွေနဲ့ပါဝင်ခဲ့ကြပုံကိုအငိမ့်စားဗိုလ်ချုပ်ကြီးသူရဦးတင်ဦးကဆက်ပြီးပြောပြပါတယ
်အဲဆုံးကအတွေးခေါ်ကကျွန်တော်တို့နှစ်မျိုးရှိတယ်တစ်မျိုးကဟိုကတရုတ်ပြည်ကနေပြီးတော့ဟာမော်စီတုံးတို့ကျွန်တော်တို့ကွန်မြူနစ်တပ်နေတော့ကတိုက်လိုက်တဲ့အတွက်ဟိုချန်ကေရှေးရဲ့ကွန်မြူနစ်တပ်တွေကဟာရှုံးပြီးတော့ကဘာမှပြည်သူကိုဝင်လာတယ်ဆိုပြီးတော့အဲဒီရောက်လာတဲ့အင်အားကကွန်မြူနစ်ကိုတိုက်နေတာဖြစ်တဲ့အတွက်ယခုမြန်မာနိုင်ငံဆိုကလည်းကွန်မြူနစ်တိုက်နေတာမို့လို့သူတို့ကိုမတိုက်ပဲထားမနဲ့ပြန်လည်ပြီးတော့အင်အားဖြစ်အောင်ဖြစ်တည်ပေးရင်ဒီမဟာဗျူဟာရမှတ်ကန်နေဆိုတဲ့အတွေးခေါ်ကတခုပြနောက်တစ်ခုကဘယ်လိုပဲဖြစ်ဖြစ်ဒီကောင်တွေကဒီတိုင်းပြီးတော့ဝင်လာတာကျူကျော်သူတတ်မှတ်ပြီးဒီလိုမောင်းထုတ်ရမယ်ဆိုတဲ့အတွေးခေါ်တခုပြအဲ့တော့ပထမအတွေးခေါ်နဲ့သွားတိုက်တုံးကပြည်သူလူထုရဲ့အင်အားမပါဘူးပထမဆုံးသွားတိုက်တဲ့ငကနိုင်ကငကရှုံးဖြစ်တယ်နောက်တစ်ခုကျွန်တော်တို့နောက်တစ်ခါဗိုလ်ချုပ်ကျော်စိုးတို့နဲ့ကျွန်တော်တို့တိုက်တဲ့ချိန်ကျတော့ဘရင်အောင်စစ်စီနောက်ရန်ကျောင်းစစ်စီဒါနှစ်နှစ်ဆက်တိုက်တာပဲဗိုလ်ချုပ်ကျော်စိုးနဲ့ကျွန်တော်တို့တိုက်တာပဲပြည်သူလူထုရဲ့အားပါလာတယ်အဲ့ပြည်သူလူအားပါလို့နိုင်တာပြည်တွင်းမှာလည်းပဲဒီကျူကျော်တဲ့ aggressor ကိုမောင်းထုတ်ပြရမယ်ဆိုတဲ့လူဒုတိယရဲ့လှုပ်ရှားသနာဖြစ်တဲ့အတွက်တခဲနဲ့ကူညီနောက်ကနေပန်ပုတ်ကူညီတာကျွန်တော်တို့တွေအားလုံးကိုသူတို့ကတခဲနဲ့ကူညီတာဗျ
ဗမုကျုပ်ကျော်စောဦးဆောင်ပြီးဆင်နွှဲခဲ့တဲ့ဘရင်အောင်စစ်စင်ရေးနဲ့ကြမှာတရုတ်ဖြူတွေကိုဗမာတပ်မတော်ကအောင်မြင်စွာတွန်းလှန်တိုက်ခိုက်နိုင်ခဲ့ပုံတွေကိုပြောပြရင်အဲ့ဒီခေတ်ရဲ့လုံသမားတမက်ကကြီးဖြစ်တဲ့ TUBC ရဲ့အစီအစဉ်နဲ့တပ်မတော်ကြီးကိုချစ်ခင်ပြီးမိမိစန္ဒအလျောက်လိုက်ပါလှူအားပေးသူများနဲ့စစ်စင်ရေးဆင်နွှဲခဲ့ပုံတွေကိုအငိမ့်စားဗိုလ်ချုပ်ကြီးသူရဦးတင်ဦးကဆက်ပြီးပြောပြပါတယ
်အခုလိုအားမလိုအပ်ဆိုတာမရှိဘူးဗျကျွန်တော်တို့တို့ကသွားတာကအဲ့ဒီတော့ကျွန်တော်တို့ပါလီမန်တဘောက်စီကသူတို့ဖွဲ့ထားတဲ့ TUCB တို့ဘာလို့ရှိတယ် Trade Union တွေရှိတယ်အဲ့တော့သူတို့ကနေပြီးတော့သူတို့နှီးသူတို့ခံတဲ့မြို့နယ်တွေမြို့တွေမှာရှိတဲ့ Trade Union နဲ့ဆက်သွယ်ပြီးတော့အလှဲ့နဲ့ကျွန်တော်တို့လိုအပ်ပေးတာရှိတယ်ပေးတဲ့အခါမှာသူတို့ကလည်းကျွန်တော်တို့ကသတ်မှန်ထားတဲ့ရွေချယ်အတိုင်းပဲတယောက်ကိုဘလူးမှနှစ်ပတ်ကျော်သုံးပတ်ကျော်ပတ်ခါဟိုကအစ်စ်ဝင်လာရင်သူတို့လဲပေးလိုက်တယ်ပြီးတော့သူတို့ရရမယ်ငွေနဲ့ပတ်သက်တဲ့အားလုံးကအထောက်အပအကုန်လုံးအပြည့်ပေးတဲ့အပြင်ရိတ်ခါကကိုကကျွန်တော်တို့နှီးတူလို့ပေးတဲ့ရိတ်ခါမျိုးဗျအဲ့တော့အဲ့ဒီတုန်းကကျွန်တော်တို့ဘယ်လိုပဲပြောပြောဒီလိုပေါ်တာတွေယူပြီးလာရညားတော့လည်းပဲဒီလူတွေကကျွန်တော်တို့ကဖြစ်တတ်ကဆွေးတာဆွေးတာမဟုတ်ဘူးဗျကျွန်တော်တို့အဲ့ဒီခေတ်တုန်းကကျွန်တော်တို့မှာဥပဒေနဲ့ချွတ်ချွတ်တယ်ဆိုလို့လည်းမရဘူးဗျနောက်ပြီးတော့ဒီကားတွေပါတယ်ဆိုတော့ကမန်ဒီယာအရန်လို့လို့မရဘူးဗျကျွန်တော်တို့ကမန်ဒီယာလုတ်မယ်ဆိုလို့ရှိရင်နေအုပ်ချုပ်ရေးကိုပြောရတယ်ဗျနေအုပ်ချုပ်ရေးကစီစီပေးတဲ့အတိုင်းသူတို့တတ်မှတ်တဲ့နှုံးလားဓာကိုယူပါအဲ့တတ်မှတ်တဲ့နှုံးလားတရားမျှတယ်ဆိုတဲ့အခါကျတော့မှအဲ့ဒီသူတို့စီစီပေးတဲ့ရင်ကိုကျွန်တော်သုံးရတာဗျအဲ့တော့သိချာနာတယ်အခုကဒီလိုမဟုတ်ဘူးတခါတော့ဟိုရုပ်ရှင်ပိတ်ဆွဲဟိုအပိတ်ဆွဲလမ်းပိတ်ဆွဲမဟုတ်ဘူးကျွန်တော်တို့ကအဲ့ဒီလိုကိုမရှိဘူးအဲ့ဒါမျိုးကြားလိုက်မကြားဘူးကျွန်တော်တို့ပြောလိုက်တာကအဲ့ဒီတက်ဆိုင်ဒေသမှာရှိတဲ့ Trade Union ကိုတက်ဆိုင်အုပ်စုဘင်းကကျွန်တော်တို့ကသူတို့ Trade Union ဓာတ်ရိုက်ပြောတာမဟုတ်ဘူးအုပ်စုဘင်းကိုကျွန်တော်တို့စစ်စစ်လို့ပြောတဲ့အထမ်းသမားနဲ့ပတ်သက်လို့ကျွန်တော်တို့ဟာတခွက်တခွက်မှာ20အစိတ်လိုတယ်ဒါကြောင့်အောက်ပေါ်ရင်တော့70တရာကလိုတယ်ဆိုရင်ကျွန်တော်တို့ကသွားပြီးတော့အိမ်ဆွဲရတာမဟုတ်ဘူးဗျအဲ့ဒီအုပ်စုရေးဘဏ်ကိုပြောလိုက်ရင်အုပ်စုရေးဘဏ်ကလူကသူ trade union တို့ဘာလို့လဲစီစဉ်ပြီးတော့သူတို့ကသူတို့ voluntarily လာတာဗျသူတို့လူလူလာလာဘာလို့တရုတ်ပြည်ကိုကျူးကျော်တိုက်မယ်ဆိုတော့ aggressor ဆိုတော့တို့ရဲ့အချုပ်ကြအရာကိုကျူးကျော်တိုက်ပါလားဆိုတော့အတိအောက်ဝင်လာတဲ့အခါကြောင့်မလို့သူတို့ကလည်းဝင်ပြီးတော့ပါကြတယ်ပေါင်းနေမကဘူးအဲ့ဒီတချို့ကအရာရှိတွေဖြစ်ဘာတွေဖြစ်တယ်တော့တက်တယ်မှာပြန်ပြီးအမှုထမ်းတဲ့လူတွေတိတဲ့တေတော့ဖြစ်လို့ပြန်ပြီးတက်တဲ့အရာရှိတွေရောက်လာတာတကူရှိတယ်ကျွန်တော် warbase ကထုတ်ပြန်တဲ့ wo kai တို့ order တို့ကသူတို့နဲ့ပတ်သက်တဲ့သတ်မှတ်ချက်တွေအပြည့်ဗျအဲ့တော့သူတို့ပေးရတယ်ဗျအစင်းရှိပြီးတော့သူတို့ကြေလဲလဲပေးရတယ်အဲ့လိုသွားတာဗျပြီးတော့နောက်တစ်ခုကသူတို့ကိုလည်းကျွန်တော်ကဂရိဂရုပေးတာကဟုတ်လားဟိုက face 1ပြီးရင်မင်းတို့ပြန်ပို့မယ်နောက်လူက face 2မှာဘယ်တော့ရောက်လာမယ်အဲ့ဒီသူတို့ရောက်လာရင်မင်းတို့ face 1ပြန်ညဆိုသူတို့ကသူတို့အတိအ face 1ပြီးပြန်ရမယ်ဆိုတဲ့အတွက်သူတို့ကိုလည်းဂရိတိုင်းကျွန်တော်ကပြန်စေရတယ်မပြန်လို့မရဘူးဗျမပြန်ရင်ခင်ဗျ trade union ကလွတ်တော်တက်ပြီးအော်မှာခင်ဗျဒါဒီမိုကရေစီဗျပြည်သူတို့ရဲ့အတန်ကအဓိကအဲ့တော့ကျွန်တော်တို့အားလုံးကဒီစစ်တော်တွေဖြစ်ပြင်းရတော်လဲပဲเนาะတို့တို့ကိုရင်ကဗီဇမိဘဖြစ်လာခဲ့တဲ့ပြည်သူပြည်သားရဲ့သဘောတဘာဝကိုခန္ဓာကိုယ်ထဲမှာငါပြည်သူပြည်သားငါပြည်သူပြည်သားငါပြည်သူပြည်သားငါလူသားတရားမဟုတ်ဘူးငါလူသားတရားမဟုတ်ဆိုတာအစင်စစ်သိမ့်ပိုက်ကြည့်တာကွာ
1969နှစ်ရွေးကောက်ပွဲကြီးမတိုင်ခင်တမတော်အတွင်းမှာဖြစ်ပျက်ခဲ့ပုံတွေတမတော်ကကြောရောင်းနောက်ခံပြီးခဲ့တဲ့တီမြဲဖတ်စပ်ပလပါတီအတွေ့မိမိကိုယ်တိုင်ဦးဆောင်စီယုံခဲ့ပေမဲ့အဲ့ဒီခေတ်ကလည်းစစ်တပ်ကဖွဲ့စည်းခဲ့တဲ့ ကြန့်ခိုင်ဖွံ့ဖြိုးရေးအဖွဲ့ကြီးနဲ့ပြည်သူလူထုကြီးကပါတန်ရှင်းဖတ်စပ်ပလပါတီကိုတခဲနဲ့မဲပေးခဲ့ကြပုံ1962ခုနှစ်မတ်လ2ရက်စစ်အာဏာသိမ်းချိန်မှာတက်တက်ကြွကြွရှိခဲ့ပုံစတဲ့နိုင်ငံရေးနဲ့တွားပြီးထိဆက်နေတဲ့တမတော်အရာရှိတဦးရဲ့အတွေ့အကြုံတွေကိုအငိမ့်စားဗိုလ်ချုပ်ကြီးသူရဦးတင်ဦးကဆက်ပြီးပြောပြထားပါတယ်။ဒါကတော့နောက်တစ်ပတ်ဧပြီလ18ရက်နေ့စနေ2ရက်နေ့တနင်္ဂနွေနေ့မနေ့မှထုတ်လွှင့်သွားမှာဖြစ်ကြောင်းကြိုတင်အသိပေးလိုက်ပါတယ်ခင်ဗျာ။